အင်္ဂါနေ့ညသတင်းတွေကိုကျွန်တော်တမောင်သားကဆက်လက်ကြီးညာမှာပါစီးပွားရေးလုပ်ငန်းရှင်ဥမောင်ဝိတ်ကဒေါ်လာငွေ9သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှမှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်အောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပုံမှန်55နဲ့ဒီအမှုနှမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်ဒီကနေ့ကတတိယမြောက်ရုံးကျင်းဖြစ်ပြီးအောက်ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရေလိုဦးရက်ထက်ကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကမင်းပြန်ခဲ့ပေမဲ့မပြီးပြခဲ့ပါဘူးအမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရေလိုသက်သေစီးရင်မှာဆေးပိုင်းကုမ္ပဏီပိုင်ရှင်ဥမောင်ဝိတ်လည်းပါဝင်ပြီးသူကိုယ်တိုင်လာရောက်ထွက်ဆိုနိုင်ပွဲရှိတယ်လို့သိရပါတယ်သက်သေဆယ်ဦးထက်မနည်းစစ်မေးဖို့ရှိပါတယ်ဒီအမှုပြင်စစ်ကောင်စီဟာဒေါခင်ချီဖောင်ဒေးရှင်းနဲ့ပတ်သက်ပြီးတော့လည်းဒေါအောင်ဆန်းစုကြည်ပေါ်အာဂရီအမှုနဲ့ဆွဲဆိုထားတာရှိပါသေးတယ်။အဲဒီအမှုနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုဥပဒေနဲ့ဆက်လက်တရားဆွဲဆိုဖို့တင့်မတင့်ကိုနှစ်ဖက်ရှိနေတွေကဒီကနေ့မှပဲအပိသက်လျှောက်လဲချက်တင်သွင်းခဲ့ကြပါတယ်။ဒီအမှုတွေကိုလာမယ့်မေလ24ရက်နေ့အင်္ဂါနေ့မှဆက်လက်စစ်ဆေးကြားနာမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ကျမ်းမာရေးကောင်းမွန်တယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်ရှုဝဲအဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအဂတိလိုက်စားအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကဆွဲဆိုထားတာပါစစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်စစ်ကောင်စီကဒေါ်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီးအမှု6မှုအတွက်ထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးဖြစ်ပါတယ်